တရုတ်နဲ့ကနေဒါနိုင်ငံတွေမှာပြန်လည်ဖမ်းဆီးထားကြသူတွေကိုတောက်ကြောင်နေနောက်မိုင်းကအသီးသီးပြန်လွှတ်ပေးခဲ့ကြပြီးဒီကနေ့မှာသူတို့နေအိမ်တွေစီပြန်ရောက်သွားကြပါပြီ။ကနေဒါကဖမ်းထားတဲ့ဝါဝေးကုမ္ပဏီကဗန်ဒါရေးဆိုင်ရာမှုဆောင်ရာရှိချုပ်မန်းဝမ်ဂျောအပြန်လည်အားဖြင့်တရုတ်ကဖမ်းထားတဲ့ကနေဒါနိုင်ငံသားနှုတ်ဖြစ်သူမိုက်ကယ်စပေါ်ဗာနဲ့မိုက်ကယ်ကိုရစ်တို့ကိုအသီးသီးပြန်လွှတ်ပေးခဲ့တာပါ။ကနေဒါမှာနေအိမ်ကြေကျုပ်ဆက်ကြနေခဲ့တဲ့မန်းဝမ်ဂျောနဲ့အမေရိကန်တရားရေးဌာနတို့ကြားသဘောတူညီချက်ရခဲ့ပြီးသူကိုအိမ်ပြန်ဝင်ပေးဖို့သဘောတူခဲ့ပြီးတဲ့နောက်နိုင်ငံပိုင်းအတွင်းမှာပဲအခုလိုပြန်လွှတ်ပေးခဲ့ကြတာဖြစ်ပါတယ်။ဝါဝေးကူစားဘန်တွေနဲ့ငွေအသွင်းထုတ်လုပ်တာတွေမှာပဒမာမှုတွေရှိခဲ့တယ်ဆိုပြီးမန်းဝမ်ဂျောင်းကိုအမေရိကန်ကစွပ်စွဲခဲ့တာပါ။